ကမ္ဘာမှာဘာသာရေးလွတ်လပ်ခွင့်အချိုးဖောက်ဆုံးနိုင်ရင်စီရင်တဲ့မြန်မာနိုင်ငံကိုဖော်ပြထားတဲ့ USCIRF American Commission ရဲ့2019ခုနှစ်အစီရင်ခံစာမှာ American ပြည်ထောင်စုဆိုင်ရာမြန်မာတန်ရုံးကပံ့ပိုးပေးထားတဲ့အချက်အလက်တွေတခုမှထင်ဟပ်ဖော်ပြခြင်းမရှိတဲ့အတွက်အလွန်ကိုစိတ်ပျက်မိကြောင်းမြန်မာတန်မှန်ကြီးကတုံ့ပြန်ပြောကြားလိုက်ပါတယ်။အပြည့်အစုံကိုဆက်သွယ်မေးမြန်းထားတဲ့မှန်အင်ဂျင်နိုင်ကပြောပြပေးပါမယ်ရှင်
။ Washington DC State Site USF နိုင်ငံတကာဘာသာရေးလွတ်လပ်ခွင့်စောင့်ကြည့်ရေး American Commission ရဲ့တောင်းခံထားတဲ့အတိုင်းမြန်မာနိုင်ငံမှာဘာသာရေးလွတ်လပ်ခွင့်အတွက်အစိုးရရဲ့ဆောင်ရွက်ချက်တွေကိုမြန်မာတန်ရုံးကအချိန်မီပေးပို့ခဲ့ပေမယ့်ဒီအချက်လက်တွေကိုအစိုးရကစားမှထည့်သွင်းဖော်ပြခဲ့ခြင်းမရှိတဲ့အပေါ်အလွန်ပဲစိတ်ပျက်မိကြောင်းမြန်မာတန်မှန်ကြီးဦးအောင်လင်းကဗီဒီယိုကိုပြောပါတယ
်။ဒီအမေရိကကကော်မရှင်က2019ခုနှစ်မှာသူတို့ရဲ့အနှစ်ပတ်လည်စိုးရကစားသူတို့ထုတ်ဖို့ရှိတယ်။ထုတ်ပြတဲ့နေရာမှာမြန်မာနိုင်ငံအနေနဲ့ထည့်သွင်းဖော်ပြလေစေလိုတဲ့အချက်တွေရှိမယ်ဆိုလို့ရှိရင်ဒီနှစ်ပေါ့ဖေဖော်ဝါရီလ၄ရက်နေ့မတိုင်ခင်မှာသူတို့စီပြန်ပြီးတော့အကြောင်းကြားပါဆိုတော့ကျွန်တော်တို့စီကိုသူတို့စာရေးပေးပို့ထားတာရှိပါတယ်။အဲဒီစာကိုအကြောင်းပြုပြီးတော့ကျွန်တော်တို့ရဲ့နေပြည်တော်ကိုကျွန်တော်တို့တင်ပြခဲ့ပါတယ်။တင်ပြပြီးတော့အချိန်မီပဲသူတို့နေပြည်တော်ကနေပြီးတော့ကျွန်တော်တို့ပြန်ပြီးတော့ပြန်ချဖို့အတွက်ကိုဆက်လက်တည်ပေးပါတယ်။ပေးတဲ့အခါကျတော့ကျွန်တော်တို့ဖေဖော်ဝါရီလ၄ရက်နေ့မှာသူတို့စီကိုမြန်မာနိုင်ငံကနေပြီးတော့ဒီဘာသာရေးလွတ်လပ်ခွင့်နဲ့ပတ်သက်ပြီးတော့နိုင်ငံတော်မှာဖွဲ့စည်းပုံခြေခံဥပဒေပါချက်လက်တည်ရဲ့နောက်ပြီးတော့အခုနိုင်ငံတော်အစိုးရအနေနဲ့ဆောင်ရွက်နေတဲ့ချက်တည်ရဲ့နောက်ပြီးတော့ဆက်လက်ပြီးတော့ဆောင်ရွက်သွားမယ့်ချက်လက်တည်ကိုဟိုကျွန်တော်တို့တော်တော်ပြည့်ပြည့်စုံစုံနဲ့သူတို့စီကိုပြန်ကြားခဲ့ပါတယ
်။ဒါ့အပြင် USF ကတာဝန်ရှိသူတွေနဲ့လည်းမနစ်ကတွေ့ဆုံပြီးမြန်မာအစိုးရဆောင်ရွက်ချက်တွေကိုရှင်းပြခဲ့ပေမယ့်ဒီနေ့အစီရင်ခံစာထုတ်ပြန်ရမှာဒီဆွေးနွေးပြောဆိုခဲ့တာတွေကိုထင်ဟပ်ဖော်ပြခဲ့ခြင်းမရှိဘူးလို့တန်မှန်ကြီးကဆိုပါတယ
်။အခုသူတို့ဒီကော်မရှင်ကိုလည်းပြီးခဲ့တဲ့နှစ်ကလည်းကျွန်တော်ကော်မရှင်ကတာဝန်ရှိတဲ့လူတွေနဲ့ကျွန်တော်တွေ့တွေ့ခဲ့ပြီးဖြစ်ပါတယ်။တွေ့တွေ့ခဲ့ပေမဲ့လည်းသူတို့ကတော့သူတို့စီမံငွေတွေကသူတို့ရွေးထားပြီးသားသူတို့အစီရင်ခံစာရှိတဲ့အတွက်ကြောင့်လည်းသူတို့အစီအရင်ခံစားတဲ့မှာပါထည့်ကျင်တဲ့ဟာတွေကိုလည်းသူတို့ထည့်သွားတာဖြစ်ပါလေ
။ကျမတို့ဒီ VOA ကနေပြီးတော့ USF နဲ့ဒီ interview အမေးဖြေလုပ်တဲ့အချိန်မှာသူတို့ commissioner ဘက်ကပြောတာကတော့အဓိကထောက်ပြတဲ့အကြောင်းရင်းကတော့ဒီရခိုင်ပြည်နယ်ကဒီ Rohingya Muslim တွေကိစ္စကြောင့်ဖြစ်တယ်။အခုချိန်ဒီမြန်မာဆိုရကဒီကင်တွယ်ဖြည့်ရှင်းနိုင်ခြင်းပေါ့နော်။ဒီတာဝန်ရှိတဲ့သူတွေကိုဒီအရေးယူပြစ်ပေးရမျိုးတွေလည်းမတွေ့ရသေးဘူးဆိုတာမျိုးသူတို့ထောက်ပြတဲ့အပေါ်မှာရောတာဝန်ကြီးဘယ်လိုမြင်ပါလဲရှင်။
အဲသူတို့ရဲ့စာထဲမှာရခိုင်ပြည်နယ်ကိစ္စတွေကိုပထမဆုံးကျွန်တော်အနေနဲ့ရှင်းလင်းပြောပြရစေ။သူတို့ကျွန်တော်တို့စီမေးတဲ့အထက်မှာရခိုင်ပြည်နယ်နဲ့ပတ်သက်ပြီးတော့သိလိုပါတယ်ဆိုတဲ့ချက်တွေပါရှိခြင်းမရှိပါဘူး။သူတို့လည်းမေးလို့ရပါတယ်။သူတို့ပေးတဲ့စာကိုသိကျင်တယ်ဆိုလို့ရှိရင်လည်းကျွန်တော် VOA ကိုကျွန်တော်ပေးလို့ရပါတယ်။အကယ်၍များသူတို့ကနေပြီးတော့အဲ့ဒီစာထဲမှာရခိုင်ပြည်နယ်နဲ့ပတ်သက်ပြီးတော့သိလိုပါတယ်လို့ပြောမယ်ဆိုလို့ရှိရင်လည်းကျွန်တော်တို့ကအဲ့ဒီအချိန်မှာအချိန်ကြီးပြန်ကြားခဲ့မှာဖြစ်ပါတယ်။သူတို့ကမှစပြီးတော့မှရခိုင်ပြည်နယ်မှာတာဝန်ယူမှုမရှိဘူးလို့ပါတော့ပြောတာအခုမှသူတို့ပြောတာဖြစ်ပါတယ်။ဒီကိစ္စနဲ့ပတ်သက်ပြီးတော့ရခိုင်ပြည်နယ်ကိစ္စနဲ့ပတ်သက်ပြီးတော့လည်းနိုင်ငံတော်ဆိုရအနေပြီးတော့ပြဿနာကိုပြည်လဲအောင်ဖြေရှင်းဖို့လည်းရည်ရွယ်ထားပြီးဖြစ်ပါတယ်။ပြဿနာပြည်လဲသွားဖို့ရည်ရွယ်ထားပြီးဖြစ်တဲ့အတွက်ကြောင့်လည်းကျွန်တော်တို့အင်းနီးလာချင်းနိုင်ငံနဲ့လည်းကျွန်တော်တို့သဘောတူညီချက်တွေချုပ်ဆိုထားပြီးဖြစ်တဲ့အပြင်ကုလသမဂ္ဂရောကြံတဲ့နိုင်ငံနဲ့လည်းပူးပေါင်းဆောင်ရွက်မှုတွေပြုလို့နေပါတယ်။ဒါနဲ့ပတ်သက်ပြီးတော့သူတို့ကနေပြောတဲ့ဆိုတဲ့ဟာကတော့ကျွန်တော်အနေနဲ့တော့လက်မခံနိုင်ပါဘူးခင်ဗျာ
။ VOA ကလက်ခံရရှိတဲ့2018ခုနှစ်ဒီဇင်ဘာလ4ရက်နေ့ရက်စွဲနဲ့ American Commission ကမြန်မာတန်မတ်ကြီးစီပေးပို့ထားတဲ့စာမှာ USF ရဲ့နှစ်စဉ်အစဉ်ခံစားတိုင်းပြည့်ပြည့်စုံစုံဖော်ပြနိုင်မှုကြိုးပမ်းမှုတစ်ခုအနေနဲ့နိုင်ငံအသီးသီးကဘာသာရေးလွတ်လပ်ခွင့်ခြေအနေနဲ့ပတ်သက်လို့အချက်လက်တွေကိုရနိုင်သမျှနေရာတွေကနေကောက်ယူစုဆောင်းစစ်ဆေးကြောင်းနဲ့မြန်မာတန်မတ်ကြီးဘက်ကနေ USF ကလာမယ့်နှစ်အတွက်ထုတ်ပြန်မဲ့နှစ်စဉ်အစဉ်ခံစားအတွက်အချက်လက်တွေပေးပို့လိုတာရှိရင်2019ခုနှစ်ဖေဖော်ဝါရီလ4ရက်နေ့နောက်ဆုံးထားအကြောင်းပြန်ဖို့ဖော်ပြထားပါတယ်။ USF ရဲ့2019ခုနှစ်အစဉ်ခံစားမှာမြန်မာနိုင်ငံရဲ့ဘာသာရေးလွတ်လပ်ခွင့်နဲ့ပတ်သက်လို့ဖော်ပြထားခြင်းမရှိတဲ့အချက်တွေဖြစ် Washington DC မြန်မာတန်ရုံးကဧပြီလ30ရက်နေ့ထုတ်ပြန်တဲ့ကြေညာချက်မှာအခုလိုရေးထားပါတယ်။မြန်မာနိုင်ငံရဲ့ဖွဲ့စည်းပုံခြေခံဥပဒေမှာနိုင်ငံသားတိုင်းလွတ်လပ်စွာကိုယ်ကိုယ်ယုံကြည်ခွင့်ပေးထားကြောင်းနဲ့ဘာသာရေးနဲ့ယဉ်ကျေးမှုဆိုင်ရာဝန်ကြီးဌာနအနေနဲ့လည်းမတူကွဲပြားမှုကိုလေးစားတဲ့အနေနဲ့ဟိန္ဒူခရစ်ယာန်အစ္စလာမ်ဘာသာရေးဖွဲ့စည်းတွေနဲ့အနီးကပ်ပူးပေါင်းဆောင်ရွက်နေကြောင်းဖော်ပြထားပါတယ်။မြန်မာနိုင်ငံအနှံ့ဗလီပေါင်း4000ကျော်အစ္စလာမ်ဘာသာရေးကျောင်းပေါင်း400ကျော်ရှိပြီးမွတ်စလင်လူဦးရေ260မှာဗလီတစ်ခုနှုန်းရှိတယ်လို့ဆိုပါတယ်။ဒါအပြင်ခရစ်ယာန်ဘုရားရှိခိုးကျောင်းပေါင်း9000နီးပါးရှိနေကြောင်းခရစ်ယာန်လူဦးရေ480မှာ ဖျားရှိခိုးကြောင့်တစ်ခုစီရှိနေတယ်လို့ဆိုပါတယ်။ဘာသာကိုးကွယ်တဲ့လူဦးရေရာခိုင်နှုန်းမှာတော့1983ခုနှစ်တကောင်စင်းကောက်ယူမှုမှာဗုဒ္ဓဘာသာကိုးကွယ်တဲ့လူဦးရေ88ရာခိုင်နှုန်းရှိခဲ့ပေမဲ့2014ခုနှစ်တကောင်စင်းကောက်ယူချက်မှာ89ရာခိုင်နှုန်းရော့ကျသွားတယ်လို့ဆိုပါတယ်။ဒါပေမဲ့ခရစ်ယာန်ဘာသာကိုးကွယ်တဲ့လူဦးရေကတော့ 4.6 ရာခိုင်နှုန်းကနေ6.2 ရာခိုင်နှုန်းထိတိုးခဲ့ကြောင်းနဲ့အလားတူမွတ်စလင်လူဦးရေကလည်း 3.9 ရာခိုင်နှုန်းကနေ 4.3 ရာခိုင်နှုန်းထိတိုးခဲ့ကြောင်းဖော်ပြထားပါတယ်ရှင်။